mingla ba shin pyo myama bai sine ne mne 6 nai ga ne 9 nai thi season rwe ko line to meter 30 ne 40 50 ne line la meter 190 do ga ne selet thau lwin pe ni ma de akhu du ria bai na yue season ma ro gaba media rwe the ga myama nai gan chang english sa tin gan sa a myo thami khanda taipan ne ni pinya a chang rwe a pyin american so ya ya tabor da rwe ko na sin ya bo shi ba de a myo thabi gan da ma cha ma ga ro
ဘာဖြစ်ဖြစ်ဒီလို6လဲသွားရင်ဆိုတော့မထူးတော့ဘူးပေါ့အကောင်ဆုံးပြန်တော့တော့မယ်ဆိုပြီးတော့စဉ်းစားလိုက်တာပေါ့နော်ဟိုအရင်နေ့ကလည်းကိုဒီလိုမျိုး
ညီမလှမယ်မင်းဘရိုနီတော့ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်အခုအရင်ဦးဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်မာနန္ဒာချန်နဲ့ကိုတိန်ထိုက်ဦးတို့ကတင်ပြထားပါတယ်ရှင
်ဒေါမ်ဆက်စစ်ကြီးမြန်မာပြည်ကိုဘလို့အုပ်ချုပ်မလဲဆိုတဲ့ခေါင်းစဉ်နဲ့ The Wall Street Journal မှာဆောင်းပါရှင်ခရစ်စတန်ကာရဲကနိုင်ငံရေးနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမြန်မာပြည်ကလူတယောက်ကိုမေးမယ်ဆိုရင်အဖြေကအမျိုးသမီးတယောက်ရဲ့နာမည်တစ်ခုကိုပဲမကြာခဏကြားနေရတယ်ဆိုတာနဲ့ဆောင်းပါးကိုအစချီထားပါတယ်။သူမကပဲပြောင်းလဲကိုလုပ်ပေးနိုင်မယ်။သူမကပဲဘာမှစိုးတက်နိုင်နဲ့။သူမကိုပဲယုံကြည်တယ်စသဖြင့်ပေါ့။ဒါတွေကိုကြည်ချင်းအားဖြင့်ပြောနေကြသူတွေရဲ့စိတ်ထဲမှာသူပဲရှိနေတယ်ဆိုတာလုံးဝကိုရှင်းပါတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။အဲ့ဒီနောက်မြန်မာပြည်မှာ25နှစ်တာကာလအတွင်းပထမဦးဆုံးအကြိမ်တမိုင်းဝင်ရွေးကောက်ပွဲကြီးတစ်ခုကိုနိုဝင်ဘာလကကျင်းပခဲ့တာဒီရွေးကောက်ပွဲမှာဒေါမ်ဆန်းစုကြည်နဲ့သူ့ရဲ့ NLD ပါတီကပြိုင်ဘက်ပါတီတွေရဲ့ကိုယ်စားလှယ်လောင်းတွေကိုအလဲထိုးနိုင်ခဲ့တာနဲ့80ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့တာတွေကိုဒီဆောင်မမှာအသေးစိတ်ထည့်သွင်းထားတာပါအခုထိကတော့စစ်တပ်ကနိုင်ငံရေးအာဏာကိုထိန်းချုပ်ထားစေပါလွတ်တော်မှာတမတ်သားစစ်တပ်ကိုယ်စားလှယ်တွေရှိနေတယ်လို့လက်ရှိဖွဲ့စည်းပုံအရရဲနဲ့ပြည်တွင်းလုံခြုံရေးဗိုလ်ချုပ်တွေကပဲအပြည့်အဝထိန်းချုပ်ခွင့်ရထားပြီးတော့ကာကွယ်ရေးအသုံးစရိတ်အတွက်ကိုလည်းဖွဲ့စည်းပုံအရအကာအကွယ်ပေးထားပြီးစီးပွားရေးမှာလည်းအစ်စ်မြင့်အရာရှိတွေကပဲလဝက်ကြီးအုပ်ထားတာဖြစ်ပါတယ်ဗိုလ်ချုပ်တွေမှာဒီလိုလက်နက်တွေအာဏာတွေပတ်စံတွေရှိနေပေမဲ့လို့လည်းမြန်မာလူထုရဲ့နှလုံးသားတွေနဲ့စိတ်ဓာတ်တွေကိုတော့အန်တီဆူးဆိုတဲ့အမျိုးသမီးကြီးကအပြည့်အဝပိုင်ဆိုင်ထားတယ်လို့ဆောင်းပါရှင်ကသုံးသပ်ပါတယ်။လွန်ခဲ့တဲ့၄နှစ်လောက်ကမြန်မာနိုင်ငံမှာအရသာအစိုးရတက်လာပြီးတော့ပြုပြင်ပြောင်းလဲမှုတွေတော်တော်များများမြင်တွေ့ခဲ့ရပေမယ့်ဒေါမ်ဆန်းစုကြည်ကိုတော့အရင်စစ်အစိုးရလက်ထက်ကရေးဆွဲထားတဲ့ဖွဲ့စည်းပုံကနေတမရဖြစ်ခွင့်ကိုတားမြစ်ခဲ့ပါတယ်။ဒါကြောင့်လဲရွေးကောက်ပွဲမတိုင်ခင်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါမ်ဆန်းစုကြည်ကတမရအထက်မှာသူရှိမယ်အစိုးရကိုသူကပဲကြီးကြပ်သွားမယ် NLD ပါတီရဲ့မူရီအတိုင်းလှုပ်ဆောင်မယ်တမရသူတို့မှရှိမယ်လို့ပွန့်ပွန့်လင်းလင်းပြောကြားခဲ့တာပါအခုလိုပြောင်းလဲလာတဲ့မြန်မာပြည်ရဲ့အခြေအနေတွေကိုကြည့်ရင်တော့အံ့အားသင့်စရာဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါပေမဲ့လို့လည်းမြန်မာပြည်ကစာနယ်ဇင်းသမားတဦးကသူမအာဏာရှင်တယောက်ဖြစ်လာမှာကိုတကယ်ပဲစိုးရိမ်မိတယ်လို့ပြောဆိုထားပြီးတကယ်လို့သူမအာဏာရှင်ဖြစ်လာရင်တောင်မှစစ်တပ်ထဲတော့ပိုကြိုက်တယ်လို့ပြောဆိုထားတဲ့ဆောင်းမရှင်ကအဆုံးသတ်ထားပါတယ
်။နောက်တင်ပြလိုတာကတော့ V4S News သတင်းဌာနကရေးသားထားတဲ့မြန်မာနိုင်ငံကြောက်စင်တူပေါ်ရေးမိုင်းတွင်းပြိုကျမှုနောက်တစ်ကြိမ်ထပ်ဖြစ်ခဲ့တဲ့အကြောင်းဖြစ်ပါတယ်။မြန်မာနိုင်ငံကြောက်စင်တူပေါ်တဲ့နေရာကနောက်ထပ်ကြီးမားတဲ့မြေစာပုံပြိုကျမှုဖြစ်ပွားခဲ့လို့အ ਨੇ ဆုံးလူတယောက်ထပ်မံတည်ဆုံးခဲ့ပြီးတော့ဆယ်ယောက်ပျောက်ဆုံးသွားခဲ့တဲ့အတွက်မြမကျောက်စိမ်းမြေမှာအဖြစ်ဆိုးတွေဆက်လက်ဖြစ်ပေါ်နေတဲ့ကြောင်းနဲ့သတင်းကိုအစချီရေးသားထားတာဖြစ်ပါတယ်။ဒီနေ့အတွင်းဖားကန်ဒေတာမှာမြေစာပုံပြိုကျမှုစုစုပေါင်းဖြစ်ခဲ့ပြီးလူသေးလူပျောက်အများဆုံးဖြစ်ခဲ့တဲ့ကြောင်းဒီနေ့အတွင်းမှာဒီမဲ့လူပေါင်း300ကျော်အသက်ဆုံးရှုံးခဲ့ရကြောင်းရေးသားထားပါတယ်။အဲ့ဒီဒေတာမှာဒါဇင်နဲ့ချီပြီးကျောက်စိမ်းတူပေါ်ကြတဲ့ကုမ္ပဏီတွေထဲမှာတရုတ်ကုမ္ပဏီတွေပါဝင်ကြောင်းဒီလိုလူတွေအများအများထိခိုက်သေးဆုံးရတဲ့ဖြစ်ရပ်တွေအတွက်ပါဝင်ပတ်သက်တဲ့ကုမ္ပဏီတွေအနေနဲ့လုပ်ငန်းခွင်ကလူသမားတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးအတွက်တာဝန်ယူသင့်ကြောင်းလည်းထောက်ပြထားပါတယ်။ကျောက်စိမ်းတူပေါ်ရေးရောင်းဝယ်မှုလုပ်ငန်းဟာမြန်မာနိုင်ငံအတွက်ရေးပါတဲ့ဝင်ငွေကောင်းရတဲ့လုပ်ငန်းတွေကတစ်ခုဖြစ်ကြောင်းနဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသကထွက်ရှိတဲ့ကျောက်စိမ်းတွေဟာကမ္ဘာပေါ်မှာအကြီးအသေးအမြင့်ဆုံးဆင်းထဲမှာပါဝင်ကြောင်းဆိုပေမဲ့ကျောက်စိမ်းတူပေါ်ရေးလုပ်ငန်းတွေရဲ့စီးမဲ့ကမ်းမဲ့ညစ်ကြေးတွေကိုမြစ်ထဲဆွန့်ပစ်နေတာကြောင့်အခုလိုဆိုးွားတဲ့စွန့်ပြစ်မြေစာပုံပြိုကျမှုတွေဖြစ်ပွားခဲ့တာဖြစ်တဲ့ဆိုပြီးဆောင်းပါးကိုဆုံးသက်ထားပါတယ
်။ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါးတွေကိုနားဆင်ခဲ့ရတာပါ။အခုတော့အင်္ဂလိပ်စာအလဲရောက်ပါပြီ။ဒေါ်လလတန်ကစီစဉ်တင်ဆက်ထားပါတယ်ရှင
်။ဒီနေ့နဲ့တင်ပြမယ့် idiom အသုံးကတော့
Daylight robbery.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက daylight daylight ကနေ့ခင်းကြောင်တောင် robbery robbery ကခိုးတာတ냐တိုက်တာလို့အဓိပ္ပာယ်ရပြီး squid clone ရဲ့လွန်ကောက်အဓိပ္ပာယ်ကတော့နေကင်းကြောင်တောင်ခိုးတာနေကင်းကြောင်တောင်တ냐တိုက်တာပေါ့ရှင်ဒီသုံးဟာကျမတို့မြန်မာမှာလေအလားတူရှိတာသောတာရှင်များအသိပါနေကင်းကြောင်တောင်တ냐တိုက်တယ်ဆိုရင်ဘန်စကအဓိပ္ပာယ်ကတည်တည်ကြီးနဲ့မတန်မဆဈေးကိုပို့ချတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ $10 for a bottle of orange juice? That's daylight robbery.
လီမိုရီတပလင်း10ဒေါ်လာပေးရမယ်။ဒါနေကင်းကြောင်တောင်ပြောင်းတမြတ်တိုက်တာ။ဈေးမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ $10 for a bottle of orange juice? That's daylight robbery.
ဈေးကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
daylight robbery
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလာသန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါတော့မယ်2015ကမ္ဘာမယ်ဆက်ကြော်လာပြိုင်ပွဲကိုအမေရိကန်ပြည်ထောင်စုနီဗာဒါပြည်နယ်လတ်စ်ဗီဂတ်စ်မြို့မှာစတင်ကျင်းပနေရမှာမြန်မာမယ်ဆက်ကြော်လာမေဘရနီတော်လည်းပါဝင်ရှင်ပြိုင်နေပါတယ်81နိုင်ငံကအလှမယ်တွေထဲမှာဒီနှစ်အတွက်မယ်ဆက်ကြော်လာသရဖူကိုဘယ်သူစွတ်ခူးမလဲဆိုတာကိုဒီဇင်ဘာလ20ရက်နေ့မှာကျင်းပမယ်နောက်ဆုံးပြိုင်ပွဲကြီးမှာရွေးချယ်မှာဖြစ်ပါတယ်ဒီဇင်ဘာလ16ရက်နေ့ကကျင်းပတဲ့အကြိုပြိုင်ပွဲအတွင်းမြန်မာအလှမယ်မေဘရနီတော်ကြုံခဲ့ရတဲ့မတော်တဆဖြစ်ရတစ်ခုမှာအကောင်းဆုံးဖြစ်အောင်လုပ်နိုင်ခဲ့တဲ့အတွက်သူ့ရဲ့တတိကိုချီးကျူးခဲ့ရပါတယ်အခုလိုအခြေအနေကိုအကောင်းဆုံးဖြစ်အောင်သူ့အနေနဲ့လှုပ်ဆောင်ခဲ့ရတဲ့အကြောင်းသူ့ရဲ့ပြိုင်ပွဲအတွေ့အကြုံနဲ့ပတ်သက်လို့ဒီသတင်းပအမျိုးသမီးကန္တာအတွက်မိုက်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင်
။ Myanmar
Wave recovery.
အဲ့ဒါကတော့ဒီဇင်ဘာလ16ရက်ဗုဒ္ဓဘုနေ့ကလတ်စ်ဗီဂတ်စ်မှာကျင်းပနေတဲ့2015မယ်ဆက်ကြော်လာပြိုင်ပွဲကြီးရဲ့ preliminary အကြိုပြိုင်ပွဲမှာ evening gown ဝတ်စုံနဲ့မြန်မာမယ်ဆက်ကြော်လာမေဘရနီတော်ကစင်မြင့်ပေါ်မှာလမ်းလျှောက်ဝင်လာတဲ့ချိန်လှေကားတစ်ကိုဆင်းလိုက်ရမှာမတော်တဆခြေချော်ကြခဲ့ပေမဲ့အိမ်တွေမပြတ်ပြန်ထနိုင်ခဲ့လို့အခမ်းအနားမှုကသူ့တတိကိုချီးကျူးပြောဆိုခဲ့တယ်လို့ပရိသတ်တွေထံကလည်းဩဘာလက်ခုတ်တန်တွေထွက်ပေါ်လာတဲ့အတန်တွေပါအခုလိုစင်မြင့်ပေါ်မှာအိန္ဒိယမပြတ်ပြန်ထနိုင်ခဲ့တဲ့မြင်ကွင်းကြောင့်လေသတင်းမီဒီယာတွေမှာသူ့ကိုချီးကျူးရေးသားကြသလို Facebook မှာလည်းယုံကြည်မှုအပြည့်အဝရှိတဲ့သူ့စိတ်ဓာတ်ကိုဝိုင်းပြီးချီးကျူးခဲ့တာတွေ့မြင်ခဲ့ရပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့မေဘရနီတော်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ
်အဓိကတော့ဒီအဝယ်စားပေါ့နော်အဝယ်စားနဲ့ညီရာပေါ့ခဏနဲ့ကြည့်ပြီးတော့အမှလှေကားနေရာဆင်းလိုက်တော့အဝတ်စားရှည်နေတဲ့အချိန်ဖနက်အောက်ရောက်သွားတာပေါ့နော်အဲ့လိုမျိုးဖြတ်သွားပြီးတော့ဖြတ်သွားတာပေါ့နော်ဘာဖြစ်ဖြစ်ဒီလိုချော်လဲသွားရင်ဆိုတော့မထူးတော့ဘူးပေါ့အကောင်လို့ပြန်သွားတော့မယ်ဆိုပြီးတော့စဉ်းစားလိုက်တာပေါ့နော်ဟိုအရင်နေ့ကလည်းကိုဒီလိုမျိုးတွေဖြစ်ဘူးတဲ့ပေါ့နော်တခါအဲ့လိုခလုတ်တက်မိတာတို့အဝတ်စားရှည်မြန်မာနိုင်ငံမှာလည်းအဲ့လိုမျိုးဖြစ်ဘူးတာရှိတော့အဲ့လိုမျိုးပေါ့အတွေ့အကြုံလေးတွေရသွားတာပါမှာတကယ်ချင်းနဲ့တော်တော်များများလည်းတချို့တွေဆိုမတိသေးတဲ့လူတွေတော့ကိုယ်လာပြီးတော့ပေါ့နော်ဟိုချီးရလို့ကြရတယ်ပေါ့ congratulation လို့ကြရတယ်ရမ်းတော်တယ်ပေါ့ဒီလိုမျိုးဖြစ်တာတော့မှမျက်နှာတစ်ချက်မပြတ်ဘဲနဲ့ပေါ့နော်ဟို recovery ပြန်လုပ်နိုင်တယ်ပေါ့ရမ်းတော်တယ်ပေါ့အခုဒီတခြား stage တွေတော်တော်များများလည်းညီမအကြောင်းတွေကိုပြောလာကြရတယ်ပေါ့နော်ဟုတ်ကဲ့
အခုအဲ့တော့ဒီကယန်းဝစ်စုံနဲ့ဂျိုင်ပွဲကရောအခုပဲချီနေရောက်သွားပြီလေ
ရှင်ရှင်တော့ရှင်ကတော့သူတို့ဘလူးပေးမနေပါလဲဆိုအရင်ညီမမသိဘူးအခုတည်းဒီကိုလေpreliminary view ကတော့မြန်မာ national costume ပေါ့နော်ဗီဒီယိုရိုက်တာပေါ့ရိုက်ပြီးတော့ live လုပ်နေမေဘရနီတော့မြန်မာဆိုပြီးတော့ online နေ ကောရှင်ဝတ်ဆောင်နေသူတို့တောင်းကြည့်ပြီးတော့တပုံထဲမှာမြင်လိုက်တော့သူတို့စိတ်ဝင်စားတယ်ဆိုရင်အမှသူတို့စိတ်ဝင်စားရဲ့ဝတ်ဆောင်နေနဲ့ညီမတို့ထပ်ပြီးတော့အပြင်မှာပေါ့နော်ဝတ်ပြီးတော့ထည့်ရရတယ်ရှင်အဲ့ရာဝတ်ဖို့အတွက်လည်းပေါ့နော်ကိုယ့်အတွက်တော့တော်တော်လေးပါလေဒီဝတ်ဆောင်ကတေးစစ်တင်နဲ့လှူထားရဆိုတော့လေဖြီးတောက်တင်မှာကော်ဖီလေဘင်းရောခေါင်းရောတော်တော်ညီမတို့ပေါ်ဝေးရတာလေတော်အခက်ခဲကြီးတော့ဖြစ်ခဲ့ပါလေဒါပေမဲ့များများတော့ပေါ့နော်လေ့ကျင့်လိုက်ရတာပေါ့တခြားဥဆောင်နေဆိုရင်ကြီးတယ်ဒီပင်မဲ့ဒါပေမဲ့ပေါ့တယ်ပေါ့နော်ဒါပေမဲ့ညီမဥဆောင်ကြတော့လေးတယ်လေးလေးလေးတယ်နောက်ပြီးတော့ပေါ့ဝစ်တဲ့ပုံစံတွေပါလေလေဘင်းနေခြေတော့တွေကစတဲ့ခိုင်းနာပေါ့နော်အကုန်လုံးအသေးစိတ်ကိုသူလှုပ်ထားတာပါပေါ့ဝစ်ဆောင်မှာဆိုရင်ပေါ့နော်ညီမတို့ဒီကြောက်ကလေးတွေပေါ့နော်တက်လိုက်သူဒါမမြင်ရတာတိတိချာချာကြည့်မယ်ဆိုရင်ဒီဝစ်ဆောင်ရဲ့အပေါ်ပိုင်းမှာမြန်မာနိုင်ငံရဲ့မြေပုံထိုးထားတာတွေ့ရပါလိမ့်မယ
်။မြန်မာအတွေ့ကြုံရပါလေ။ကဘာအလားမဲ့တူဖြစ်ဖို့ရှိရမယ့်အရေးချင်းတွေကဘာတွေလဲဆိုတာညီမသုံးသပ်မိလဲရှင်
။ဒီကတော့ကိုယ့်ကိုယ်ယုံကြည်မှုရှိရမှာပေါ့နော်။ဒီတခြားနိုင်ငံကလူတွေအနေနဲ့ဆိုရင်တော့ဒီယုံကြည်မှုဆိုတာတိတ်ပြီးတော့ဟိုမှာဖြစ်ဖြစ်နေတယ်။ဒီမှာမြန်မာနိုင်ငံအနေနဲ့ကကြတော့ကိုယ့်ကိုယ်ကိုယ်ယုံကြည်မှုရှိဖို့ဆိုတာနည်းနည်းလေးတော့လိုအပ်သေးတယ်လို့ညီမတို့ထင်ကြရတယ်ပေါ့နော်။အဲလိုလဲဆိုတော့မြန်မာလူမျိုးကအရင်လဲဆက်တက်တယ်မြန်မာတို့ကအဆက်တရအကြောက်တရနဲ့နေလာတဲ့လူမျိုးတွေဆိုတော့ဒီလိုမျိုးသွားပြီးတော့ပြန်တဲ့အချိန်မှာအဓိကအပြင်စဉ်စုပေါ့အဲ့ဒါကတော့ကိုယ်တွေအတွက်တော့အခက်အခဲတွေအားရှိတယ်ဘာလို့လဲဆိုတော့ယဉ်ကျေးမှုနဲ့လဲစန့်ကျင်မှုတွေအများကြီးရှိတယ်လေဒါမျိုးပေါ့နော်မြန်မာလူမျိုးတွေလဲဒီလိုမျိုးအကောင်းဆုံးကြိုးစားရင်တော့သူတို့တွေနဲ့ရှင်မောင်တန်းနိုင်မယ်လို့မြန်မာတို့ထင်ပါတယ်သူတို့တွေနေနေကြည့်ရင်တော့သူတို့တွေကတကယ်ကိုပေါ့နော်ဟိုဒါတို့နေပုံထိုင်ပုံရဆာပေါ့နော်ညီမတို့ကတော့အများကြီးကြွားချမှုတွေကတော့အများကြီးရှိတယ်ရှင်။ဘာဖြစ်ဖြစ်ပေါ့ကြံမွေးသူ့ဘုမတော့ကိုယ်နိုင်ငံကိုယ်လူမျိုးတွေတော့အကောင်းဆုံးကြိုးစားရတာပေါ့ရှင်
။ညီမအခုလို့ဒီညီမနိုင်ငံကိုစားပြုပြီးတော့အခုစ조사နေတဲ့အနေထားမှာဒီအလှမဲ့တဦးအနေနဲ့ရောဒီ Miss Universe ဆိုတဲ့ပြိုင်ပွဲမှာညီမကိုယ်နိုင်ငံရဲ့အခြေအနေပတ်သက်ပြောညီမအဲ့ဒီမှာရောဘာတွေပြောပြရတာလို့မျိုးရှိနိုင်မလဲရှင
်။တချို့ကကြတော့လေမြန်မာဆိုပြီးတော့တည်ကြရတယ်ပေါ့နော်။အခုညီမတို့အသုံးနှုံးနေတာတော့မြန်မာဆိုပြီးသုံးနှုံးနေကြပြင်မဲ့သူကညာတော့ပြင်ဘာမဆိုပြီးတော့တည်ကြရတယ်လေဘာမဆိုပြီးတော့တည်ကြတော့အဲ့မှာရင်သူတို့နေနေပေါ့နော်ဟိုအရင်ကစိတ်ဝင်စားတယ်မြန်မာဆိုတော့ဘယ်မှာလဲငါတို့တစ်ခါမှမကြဘူးဆိုမြန်မာတို့ကတိတ်တိတ်ချာချာဆင်းရတာပေါ့အဲ့လိုမျိုးလေးရှိတယ်သူတို့မကြဘူးပေါ့သူတို့ရောက်တော့ရောက်ဘူးလေအာရှနိုင်ငံနေမှာဆိုရင်သူတို့တည်တာတွေကကြတော့ပေါ့နော်ဒီလိုဘာမတို့ပေါ့နော်ဒီလိုတရုတ်တို့ပါဦးဆိုတည်တယ်ပေါ့ဘာမဆိုတာလည်းမြန်မာပါပဲပေါ့နော်အဲ့လိုမျိုးသူတို့တော်တော်များများရှင်းပြရတယ်သူတို့ကဘာလို့အဲ့လိုမျိုးပြောင်းလိုက်တာလဲအဲ့လိုမျိုးတွေတော့မေးကြတာရှိတယ်ပေါ့ခုနောက်ပိုင်းမှာမြန်မာနိုင်ငံရဲ့အဓိကအရေးကြီးနေတဲ့အချိန်ပေါ့အချိန်ကတော့ဒီရွေးကောက်ပွဲပေါ့နော်အဲ့ဒီပေါ်ဦးလေသူတို့တွေအရင်စိတ်ဝင်စားတယ်။ကြောင်းလဲသွားပြီပေါ့နော်ဒီလိုအကြီးကြီးတွေဖြစ်ပေါ်လာတယ်ပေါ့အခုအချိန်ကြီးဘလို့လဲပေါ့အဲအဲ့လိုမျိုးလေးလေညီမတို့မေးကြပါတယ်ရှင်
။ညီမအခုလို့ဒီမြန်မာအလှမဲ့တပ်ဦးနေနေရောညီမရဲ့ကျွမ်းကျင်တဲ့ပညာရဲ့ဆိုရင်ညီမပေးရဆိုတာမျိုးညီမပြောပြနိုင်မလဲရှင
်။အလှမဲ့တယောက်ဆိုတာကတော့ body beauty brain behavior ဆိုတဲ့အချက်တွေလိုပါတယ်။အဲ့ဒါတွေထပ်ပို့ပြီးတော့အရေးကြီးတာကတော့ကိုယ့်ကိုယ်ယုံကြည်မှုပေါ့နော်။တူမဆိုးပေါ့နော်အခုဒီကိုရောက်လာတဲ့အချိန်မှာဆိုရင်ပို့ပြီးတော့စိန်ခေါ်မှုတွေပိုများတယ်ပေါ့နော်ဒီကလူတွေကဆိုရင်ဘယ်ရာလဲဖြစ်ဖြစ်သူတို့မကျန်းနေရင်တောင်မှသူတို့အနေနဲ့သင်ယူဖို့လေးလာဖို့ပေါ့နော်မသိရင်မေးဖို့ဘယ်ရာမှသူတို့မကြောက်ကြဘူးပေါ့နော်ညီမလူမျိုးကြတော့အဲအញ្ញမ်းဆက်တတ်တယ်အဲ့လိုမျိုးပေါ့နော်ကြောက်တတ်တယ်ပေါ့အဲ့လိုမျိုးလေးရှိတယ်ပေါ့နော်အဲ့တော့ညီမဒီလိုရောက်လာတဲ့အချိန်မှာလည်းညီမသူတို့ရှီကနေအများကြီးလက်သင်ယူလေးလာခဲ့ရတာတူယူရတာတော့အများကြီးရှိပါတယ်ကောင်းတဲ့အလေးချင်းတွေကိုတော့ညီမအများကြီးအတူယူရပါတယ်ရှင
့်။ကောင်းတဲ့အလေးချင်းဆိုတာလေဟိုအလှမဲ့တပ်ဦးနေနဲ့အဲ့လိုနေတိုင်းထိုင်နေဒီပြောရဆိုရတဲ့အဲ့ဒီမှာအဓိကအရေးကြီးဆုံးကညီမဆော့ဆော့ပြောသားသလိုကိုကိုကိုယုံကြည်မှုပါဝင်ပေါ့နော်။ဟိုဆက်ဆံတဲ့နေရာမှာအလှမဲ့တပ်ဦးနေနဲ့လှုပ်တင်လှုပ်တိုက်တဲ့ဟိုဆက်နမူနာလှုပ်တင်တဲ့အချက်တွေရှင်ရောပြောပြလို့ရမလားရှင့်။
အဓိကတော့ပေါ့နော်ဒီကလူတွေဆိုအရင် opening ဖြစ်တယ်အမသူညီမလူမျိုးဆိုရင်လည်းခုဘက်ကနေပြီးတော့ကိုယ့်ကိုပြန်ပြီးမခေါ်မခြင်းပေါ့နော်အဲ့လိုမျိုးမတိကျတောင်းတာပေါ့ကြည့်သူတို့ရောအဲ့လိုမဟုတ်ဘူးသူကိုယ့်ကိုတွေ့တွေ့မတွေ့တွေ့နှမ်းပြီးနှုတ်ဆက်လိုက်တာပဲ communication ဘိုင်းမှာအရင်ကိုကောင်းကြပါတယ်တနိုင်ငံနဲ့တနိုင်ငံလည်းပေါ့နော်စကားရေးဘိုင်းပြောရင်လည်းတိတိချာချင်းပြပြီးတော့ပေါ့ပြောရဲပေါ့နော်အဲ့လိုမျိုးလေးအများကြီးတွေ့ရပါတယ်သူတို့ရှင်ကောင်းတဲ့ချက်တွေပြီးပြောလဲသူတို့တွေ လိုအပ်ချက်တွေပေါ့နော်သူတို့ကိုသူတို့ရှိပေမဲ့လည်းအများအားသူတို့ရဲ့စိတ်ထဲမှာသူတို့ထားတာလေးတွေကိုလည်းအရန်သူ့ယူဖို့ကောင်းတယ်အဲ့ဒါတော့သူတို့ကအလားဆုံးပေါ့နော်သူတို့ကအတော်ဆုံးဆိုတဲ့စိတ်မျိုးပဲအများအားထားကြတယ်ပေါ့နော်အဲ့ဒီစိတ်ဓာတ်လေးတွေကတော့ကိုယ့်အတွက်အများကြီးနမူနာယူတရားကြီးဖြစ်လာပါတယ်ရှင
်နောက်တစ်ချက်ကအခုဆိုညီမဆိုရင်ဒါဟို၃ချိန်မြောက်ပေါ့နော်အရှိမလဲကိုညီမနိုင်ငံကိုစားပြုပြီးတော့2ယောက်ကဝင်ပြီးရှင်ပြိုင်ခဲ့ထားပြီဆိုတော့ညီမအနေနဲ့အခုဒီကိုယ့်ရဲ့ရှေ့ကဝင်ပြိုင်ခဲ့တဲ့သူတွေရဲ့တင်ကန်းစာတွေပေါ့လေအတွေ့အကြုံတွေကိုယူပြီးတော့ကိုယ်အလှည့်အခုအချိန်မှာထူးထူးခြားခြားပေါ့နော်သူများအတွေ့အကြုံတွေယူဘယ်လိုလုပ်ပြမယ်ဆိုတော့အစီအစဉ်မျိုးဒါမှမဟုတ်ရင်ဒီစဉ်းစားထားတာတွေရောရှိလားရှင
်ဟုတ်အများကြီးတော့အရှေ့ကလူတွေရှိရလဲတွေ့ကြုံတွေတော့ရပါတယ်ဒါပေမဲ့ညီမရဲ့နှစ်မှာတစ်ခုခက်ခဲသွားတာတစ်ခုရှိတယ်ရှင်အဲ့ဒါတော့ဒီ miss is nipa ကအုံနာပြောင်းသွားတယ်လေအုံနာပြောင်းသွားတော့ challenge တွေကလည်းတစ်ခုနဲ့တစ်ခုမတူတော့ဘူးပေါ့နော်အဲ့တော့ညီမတို့အနေနဲ့ဘယ်လိုအချိန်မှာဘယ်လိုလာမလဲဆိုတာညီမစိတ်ပူရတာပေါ့နော်ညီမလက်မှာကြာတော့အိုင်ရှင်ကလည်းပြောင်းသွားတယ်လို့စနစ်တွေကလည်းပြောင်းလာတယ်ပေါ့နော် challenge တွေကလည်းမတူဘူးဆိုတော့ကိုယ်တွက်ကတော့စိန်ခေါ်မှုတွေပေါ့အတိတ်တွေဆိုတော့တော်တော်စိတ်ကိုထိမ့်ပြီးတော့ပြန်ရတာပေါ့ဥမာရေ
ညီမဒီလိုပေါ့နော်ညီမအမျိုးသမီးတွေရဲ့အလှောက်ကိုစားပြုပြီးတော့ဝင်ပြိုင်တဲ့နေရာမှာညီမကိုမေးလာမယ်ဥမာညီမအားကြတဲ့အစံပြုရမယ်ပုံကိုဆိုရင်ဘာတူလဲဆိုရင်ရောညီမဘယ်လိုဖြေဖို့ရှိမလဲရှင
်ညီမဘဝမှာတော့အားကြတဲ့လူတွေကအများကြီးပါဒါပေမဲ့တကယ်မိသားစုတွေကမဟုတ်ဘဲနဲ့အပြင်လူတယောက်ကိုပြောရမယ်ဆိုရင်တော့အမေစုကိုပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့အမေစုကဒီနိုင်ငံရဲ့မိခင်တယောက်လိုပဲပေါ့နော်ဒီနိုင်ငံအတွက်လည်းအများကြီးပေးဆက်ခဲ့ရတဲ့နှစ်တွေမနည်းဘူးပေါ့နော်ညီမတို့တသက်လို့တော့ပြောလို့ရတယ်သူမိသားစုကိုတော့မှသူဒီမဆိုင်ခဲ့ရပဲနဲ့ကိုယ်နိုင်ငံရဲ့အတွက်ကိုသူအများကြီးပေးဆက်ခဲ့ရတာတွေကိုကြည့်လိုက်ရင်ပေါ့နော်ညီမအတွက်ပေါ့အများကြီးလေးစားရတဲ့မိမတယောက်ပါရှင
်ကျေးဇူးအများကြီးတင်ပါတယ်ညီမ
မြန်မာ
မယင်ဂျင်းနိုင်တင်ပြခဲ့တဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ရတာပါရှင်အခုတော့သိပ်ပံတဲ့နည်းပညာအစီအစဉ်လှည့်ရောက်ပါပြီဒေါခင်မျိုးသက်ကစူးစီးတင်ပြထားပါတယ်ရှင
်ဒီတစ်ပတ်တော့ Nutrient Pollution လို့ခေါ်တဲ့ဩဇာတက်ညဉ့်ဉန်းမှုအကြောင်းကိုပြောပြပေးမှာပါရေစီဩဇာတွေဖြစ်တဲ့ Nitrogen နဲ့ Phosphorus ဓာတ်ငွေလေရုထဲမှာဖြစ်စေရေရုထဲမှာဖြစ်စေရှိတန်တာတဲ့တိတ်ပြီးများနေတာကိုဩဇာတညဉ့်ဉန်းမှုလို့ခေါ်ပါတယ်ဒီညဉ့်ဉန်းမှုဟာသဘာဝဝန်းကျင်ပြဿနာတွေထဲမှာစိန်ခေါမှုအများဆုံးပြဿနာတစ်ခုလို့သဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
် Nutrient pollution ဆိုတာကအာဟာရဓာတ်ဒါမှမဟုတ်လို့ရှိရင်ဩဇာတညဉ့်ဉန်းမှုသူတို့ဖြစ်တော့အာဟာရတို့ဩဇာတတို့ဆိုတာဒီထဲမှာရှိတယ်မှာလေသို့တော်လေများများရှိလာတဲ့အခါမှာငြင်းညမ်းမှုတစ်ခုဖြစ်လာပါတယ်ဒီပြဿနာဟာတဘာဝပြောင်းခြင်းနဲ့ပတ်သက်တဲ့ပြဿနာတွေမှာဆိုလို့ရှိရင်တော်ဝဲခြေပြန့်အကုန်ကြများပြီးတော့စိန်ခေါမှုအများဆုံးဖြစ်တဲ့ပြဿနာဖြစ်နေပါတယ်ဒီတန်းနှစ်ခုဟာဥပမာဆိုရင်ရေအောက်မှာရှိတဲ့ကေဟစနစ်မှာဆိုရင်သူကတဘာဝအတိုင်းအစိပ်ပိုင်းတစ်ခုပါနေပါတယ်ဒီ nitrogen နဲ့အခါဆိုလို့ရှိရင်ဒီကျမတို့ရှူရတဲ့ဒီထဲမှာလေအများကြီးရှိပါတယ်ဒီ nitrogen နဲ့ phosphorus တွေကရေထဲမှာဆိုရင်ရင်းညှိလေးတွေရေထဲမှာရှိတဲ့အပင်လေးတွေကြီးထွားမှုကိုသူကအထောက်အကူပြုနေပါတယ်ဒါလေးတွေကိုမှီပြီးတော့ငားတွေကနေလို့ရတယ်အစာလည်းစားလို့ရတယ်ဒါပေမဲ့တေးတဲ့ဇီဝရုပ်ရှိတဲ့အကောင်လေးတွေလည်းရေထဲမှာနေလို့ရပါတယ်ဒါပေမဲ့အဲ့ဒီဓာတ်တွေတဘာပုံညင်းတွေကိုအများကြီးဝင်လာတဲ့အခါမှာအထူးသဖြင့်ဒီလူတွေရဲ့လှုပ်ဆောင်မှုကြောင့်ပေါ့နော်ရေတွေတွေတွေဝင်လာခဲ့မှာညဉ့်ဉန်းမှုဖြစ်သွားတယ်အမြင့်ကြီးဖြစ်သွားပါတယ်များသွားလို့ပေါ့နော်သူတို့ကမြေချောင်းနေအင်းအိုင်နေကန်နေပင်လယ်ခွေတွေပင်လယ်အော်တွေနောက်ကမ်းရိုးတန်းနေဩဇာတက်ရောက်မှုရှိတယ်ဒီလူတွေရဲ့ကျန်းမာရေးနဲ့ပတ်သက်တာတွေလည်းထိခိုက်တယ်တဘာဝပတ်ဝန်းကျင်လည်းထိခိုက်တယ်နောက်တိုင်းပြည်ရဲ့ပေါ့နော်စီးပွားရေးအခြေအနေလည်းထိခိုက်ပါတယ်အမေရိကန်မှာလည်းဖြစ်နေပါတယ်မြန်မာပြည်မှာလည်းဒီလိုအလားတူပြဿနာရှိနေပါတယ်
ဩဇာတက်ညဉ့်ဉန်းမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဗမာနိုင်ငံမှာဘယ်နေရာတွေမှာအဓိကတွေ့နေရပါလဲ
အခုတွေ့နေတာတော့ရေဒုမှာလည်းတွေ့နေရပါတယ်လေဒုထဲမှာလည်းရှိတယ်ဒါပေမဲ့တိတ်တော့မတိတာသေးဘူးပေါ့နော်ဒါပေမဲ့လေတွေကလည်းရေထဲရောက်နေတာပေါ့အခုသဖြင့်အင်းလင်းလိုနေရလို့မြင်မှာပေါ့နော် nitrogen တွေ phosphorus တွေတွေများတဲ့ကြောင့်မို့ရေညှိရေမော်တွေကအရန်နေများနေတယ်ဂေဟစနစ်ကလက်ခံနိုင်လောက်ထပ်ပိုများနေတယ်ရေရဲ့အရေးသေးကိုလည်းကျနေတယ်နောက်ပြီးတော့အစာအစာအရင်းမြစ်တွေအကုန်လုံးကိုထိခိုက်တယ်သူတို့ရေထဲမှာရှိတဲ့ငါးတွေအောက်ဆီဂျင်ချက်နည်းသွားတယ်ရေအောက်မှာရှိအသက်ရှင်နေတဲ့ဟိုအပင်ရောတော်တော်လေးတွေပေါ့နော်သူတို့မှလည်းရှင်ဖို့ကခက်ခဲတယ် အဲ့ဒီဖြစ်စဉ်ကို eutrophication လို့ခေါ်ပါတယ်အဲ့ eutrophication ဆိုတာ eutrophic ဆိုတဲ့အာဟာရအလွန်ပြည့်ဝနေလို့ပြောပါတယ်သို့တော်လည်းပြည့်ဝတာတွေကလွန်ကဲသွားတဲ့ခါကျတော့ညဉ့်ညမ်းမှုဖြစ်ပါတယ
်ဒီလိုဩဇာတ်ညဉ့်ညမ်းမှုဖြစ်နေပြီဆိုတော့ကိုသိနိုင်တဲ့အချက်တစ်ခုကရေပြင်းမှာရေညှိရေမော်တွေတိတ်များပြီးစိတ်နေတာမျိုးပါဒါဟာအန္တရာယ်ဘယ်လောက်ကြီးပါသလဲ
တကယ်လို့များရေကိုကြည့်လိုက်လို့ရှိရင်ရေပြင်းကစိတ်ပြီးတော့ရေမော်တွေကအရန်ကိုများနေလို့ရှိရင်ဒီထဲမှာရှိတဲ့အောက်ဆီဂျင်ကိုအရန်ကိုနည်းစေတယ်အဲ့ခါကြလို့ရှိရင်ငါးတွေကိုမကြမ်းမဖြစ်စေရသို့တေးထောင်တေးသွားတယ်ဘာဖြစ်လို့လဲဆိုတော့ဒီရေညှိတွေကသူတို့ကတဖြည်းဖြည်းတေးသွားတယ်သူတို့တေးပြီးတော့ပုတ်တိုးဆွေးမြေ့လို့ရှိရင်သူတို့ကရေထဲမှာရှိတဲ့အောက်ဆီဂျင်တွေကိုအရန်သုံးတယ်သုံးတဲ့အခါမှာငါးတွေနဲ့တခြားတစ်ပင်တွေတခြားဟိုတတော်ဝါတွေပင်တွေကသုံးလို့မရတော့မရတဲ့အခါမှာရေထဲမှာအဲ့ပြဿနာဖြစ်လာပါတယ်ဒီလိုရေမော်တွေများများတယ်လူတွေကိုဒုက္ခဖြစ်တယ်ဘာလို့လဲဆိုတော့သူတို့ကအစိတ်အတောက်တွေထွက်တယ်နောက်ဘက်တီးရီးတွေတိုးပွားလာတယ်ဒါပြီးတော့လူတွေကအဲ့ရေတွေနဲ့တွားပြီးတော့ထိတွေ့မှုရှိတဲ့အခါမှာဆိုလို့ရှိရင်ချမ်းသာတယ်ဖြစ်နိုင်တယ်နောက်ပြီးတော့အဲ့လိုဖြစ်ထားတဲ့ငါးတွေနဲ့ပစုံတွေနဲ့ဟိုတွားပြီးတော့လဲစားမိတဲ့ဖြစ်စီတောက်မိပြီဆိုလို့ရှိရင်လူတွေမှာကျန်းမာရေးအရင်ထိခိုက်တယ်ဒီ nutrient တွေများလုံးအကြီးတဲ့ရေအောက်ရေဆိုလို့ရှိရင်လည်းအမှန်ကနည်းနည်းလေးပဲပါတယ်တော့ထိခိုက်ပါတယ်အထူးသဖြင့်ကလေးတွေကပိုပြီးတော့ထိခိုက်ဖို့လွယ်တယ်သူတို့ကဒီနိုက်ထရိုဂျင်များများပါတဲ့ compound ပေါ့ nitrate ဆိုတာဟာတောက်တဲ့ရေထဲမှာပါလို့ရှိရင်ကလေးတွေကအများကြီးပဲဒုက္ခရောက်တယ်ခုသူတို့ပြောကြတဲ့ကလေးတွေမှာ blue baby ဆိုတာဖြစ်တယ်ဆိုတာအသားတွေပဲပြာသွားတယ်ပါညာဆိုတော့ခန္ဓာကိုယ်ထဲမှာရှိတဲ့ cell တွေက nitrogen တွေများပြီးတော့ oxygen တွေကိုမသိမ်းနိုင်လို့ဖြစ်ပါတယ
်အင်းလေးဒေတာမှာဩဇာတ်ညဉ့်ညမ်းမှုကိုဘဲကနေရနေတယ်ဆိုတာကိုကြည့်ရအောင်ပ
ါအင်းလေးမှာဆိုဒီ nitrogen နဲ့ phosphate တွေကဘဲကလာရလဲဆိုလို့ရှိရင်အထူးသဖြင့်တော့စိုက်ပျိုးရလာပါတယ်အဓိကကတော့ခင်းရင်းလေးကိုစိုက်ပျိုးကြတယ်နောက်သူတို့မှာခင်းရင်းလေးတွေပဲလဲစိုက်ပျိုးတယ်နောက်စံနေပိုင်းလည်းနည်းနည်းပါးပါးစိုက်ပျိုးတယ်စိုက်ပျိုးတဲ့အခါမှာသူတို့ကမြေဩဇာတွေတုံးတယ်မြေဩဇာဆိုတာ nitrogen နဲ့ပါတယ် phosphate နဲ့ပါတယ် nitrogen ကမြေဩဇာမှာတော့လိုပါတယ်ပေါ့လို့ဆိုရင်အပြင်မျိုးပန်အောင်လို့ phosphorus ကလည်းလိုတယ်ဒါမှဒီ phosphorus ဓာတ်ထဲမှာရှိတဲ့ ATP ဆိုတဲ့ဓာတ်ကနေပြီးတော့မြေကြီးထဲမှာရှိတဲ့ဩဇာဓာတ်တွေဆုပ်ဆိုင်အောင်သူကအပြင်ကိုလုပ်ပြီးတယ်ဒါအရေးကြီးတယ်ဒါပေမဲ့အဲ့ဒါများသွားတဲ့အခါမှာရေထဲရောက်သွားတယ်အခုပိုဆိုးတာကအင်းလေးမှာသူကကျွန်းမျောတွေပေါ်မှာစိုက်တော့တခါတည်းကိုရေထဲကိုဝင်သွားသလိုဖြစ်တယ်ကျွန်းသူကျွန်းသားတွေကလည်းအဲ့ရရေတွေတောက်နေကြတယ်အဲ့nitrogen and phosphorus နဲ့နောက်တစ်ခုကပါလဲဆိုလို့ရှိရင်လူတွေရဲ့မိန်းလာအညစ်အကြေးတွေပါအဲ့ကျွန်းပပလည်းမှာရှိလူတွေကလည်းအိမ်သာအညစ်အကြေးမိန်းလာတင်းစီးတဲ့စနစ်ကိုမြန်မာပြည်မှာမရှိသေးဘူးတန့်စင်တဲ့ဆက်တွေလည်းမရှိတော့အားလုံးပဲအိတ်ထင်မှာရောက်တဲ့အခါကျမှအိတ်ထဲကလည်း phosphorus nitrogen လာပါတယ်နောက်တစ်ခုကပါလာတယ်လဲဆိုရင်ဒီဆက်ပြာပေါ့နော်ဆက်ပြာဟာအများသောအားဖြင့်ဟိုတချို့ဆက်ပြာတွေကဒီ phosphate ပါပါတယ် phosphate ပါတဲ့ခံကြလို့ရှိရင်အဲ့ဒါတွေကလည်းဒီကန်ထဲကိုရောက်ပါတယ်အထူးသဖြင့်အခုချိန်မှာဆိုရင်ဟိုတယ်တွေလည်းများလာပြီလူတွေလည်းပိုများလာတယ်ဧည့်သည်တွေအတုံးတွေလည်းများလာတယ်နောက်ဗမာပြည်မှာဒေဆက်ပြာက phosphate ပါတဲ့ဆက်ပြာလားမပါတဲ့ဆက်ပြာလားဆိုတာကိုကန့်သတ်ထားတာမရှိပါဘူးအခုအနောက်နိုင်ငံတွေမှာတော့ phosphate ပါတဲ့ဆက်ပြာတွေကိုမသုံးတာများပါပြီနောက် nitrogen နဲ့ phosphorus လာနေတဲ့နေရာတစ်ခုကတော့တိရစ္ဆာန်တွေရဲ့အညစ်အကြေးဖြစ်ပါတယ်နွားချီတွေပါတော့အဲ့ဒါတွေကလည်းလာနိုင်တယ်အဓိကကတော့မြေကြီးပေါ့နော်မြေကြီးကနေတခါရေထဲရောက်အဲ့လိုမျိုးလာတာပေါ့နော်နောက်ပြီးတော့မိုးရေကတစ်ဆင့်မိုးရေကမြေပေါ်မှာကျသွားမယ်အဲ့မြေဘွားတစ်ဆင့်နဲ့နောက်ဆိုရေတုတွေရောက်နိုင်တယ်အဲ့တော့ဒီအင်းလေးပတ်ဝန်းကျင်မှာလည်းအင်းလေးမှာစိုက်တာလည်းမကားလေပတ်ဝန်းကျင်မှာစိုက်တာတွေကလည်းဩဇာတက်ရောက်မှုရှိပါတယ်ဒီလိုအကြောင်းနေကြောင်းအင်းလေးကဆိုလို့ရှိရင်အခုချိန်မှာအတော်ပဲရေအရေးတူရအတော်တော်ဖြစ်ပေါ်အမတန်ကိုစိုးဝါနေရဲ့လူရရေတောင်တောက်လို့မရတော့ပါဘူးတတိထားပြီးတော့အမြန်ကိုပြန်လည်ပြုပြရမယ်နဲ့အချင်းရောက်နေပါပြီ
သဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ကင်မြတ်သက်စူးစီးတင်ပြခဲ့တဲ့သိပ္ပံနဲ့နင်းပညာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်။မရိဂန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။တောင်တရုတ်ပင်လယ်ပြင်မှာရေပြင်နဲ့မြေပြင်ပိုင်နှက်ပြဿနာကိုအဖြေရှာရေးနဲ့ငြိမ်းချမ်းစွာစီမံခန့်ခွဲရေးအတွက်အမေရိကန်ပြည်ထောင်စုကဆက်ပြီးအထောက်အကူပေးခဲ့ပါတယ်။
တောင်တရုတ်ပင်လယ်ပြင်တွေကလူလုကျွန်းတွေနဲ့ပိုင်နဲ့အငင်းပွားနေတဲ့ကျွန်းတွေပေါ်ကစောက်လုပ်ရေးလုပ်ငန်းတွေကိုရပ်တန့်ဖို့တိုက်တွန်းခဲ့တဲ့သမ္မတအိုဘားမားကဒါကိုထပ်လောင်းပြောကြားခဲ့တာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းကအငင်းပွားနေတဲ့ဒေသတွေမှာစီရေးပြင်ဆင်တာနောက်ထပ်ကျွန်းဖော်တာတွေစောက်လုပ်ရေးလုပ်နေတာတွေနဲ့ပိုင်ဆိုင်ချောင်းနောက်ထပ်ကျင်ညာတာတွေကိုရပ်ဖို့အပါအဝင်တင်းမာမှုတွေလျော့ပါလာစေမဲ့ရဲရင့်တဲ့ခြေလှမ်းတွေကိုလှမ်းဖို့လိုတယ်ဆိုတာကိုသမ္မတအိုဘားမားကပြောပါတယ်တရုတ်ဗီယက်နမ်ဖိလစ်ပိုင်မလေးရှားဘရူနိုင်းနဲ့ထိုင်ဝမ်နိုင်ငံအသီးသီးကအခုတောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းမြေတွေတချို့ဒါမှမဟုတ်အားလုံးကိုသူတို့ပိုင်ဆိုင်ကြောင်းအခိုင်အမာပြောနေကြပါတယ်ဖိလစ်ပိုင်နဲ့တခြားနိုင်ငံအများပြားကပိုင်ဆိုင်တယ်လို့အခိုင်အမာပြောနေတဲ့ separately ကျွန်းစုမှာတရုတ်နိုင်ငံကလည်းသူတို့ပိုင်ဆိုင်ကြောင်းပြတဲ့အနေနဲ့2014ခုနှစ်ကစပြီးစောက်လုပ်ရေးလုပ်ငန်းခုနှစ်ခုကိုတည်ဆောက်နေခဲ့တာဖြစ်ပါတယ်ဖိလစ်ပိုင်ကတရုတ်နဲ့အငင်းပွားနေတဲ့ပိုင်နဲ့ပြဿနာကိုဒီဟိတ်တရားရုံးကပင်လယ်ရေချောင်းဆိုင်ရာခုံတမာရီရုံကိုမကြသေးခင်ကပဲတင်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အခုလိုအိန္ဒိယနိုင်ငံတွေကနိုင်ငံတကာဥပဒေပေါ်အခြေခံပြီးပိုင်ဆိုင်ချောင်းအခိုင်အမာပြောပြီးတော့သဘောထားကွဲလွဲမှုတွေအတွက်တန်တမန်နီးလန်းနဲ့တရားဝင်လမ်းကြောင်းတွေကတဆင့်သာငြိမ်းငြိမ်းချမ်းချမ်းဖြစ်ရှင်းသွားကြရမှာဖြစ်ကြောင်းပြောပါတယ်။ဒီအကြောင်းကြောင့်ပဲအမေရိကန်အနေနဲ့ကုလသမဂ္ဂရဲ့နိုင်ငံတကာရေချောင်းဆိုင်ရာသဘောတူညီချက်ကိုအသုံးပြုပြီးငြိမ်းချမ်းစွာနဲ့သဘောထားမညီမျှမှုတွေကိုဥပဒေကြောင်းတိုင်းတင်ပြပြီးငြိမ်းချမ်းစွာဖြည့်ရှင်ဖို့ဖိလစ်ပိုင်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုထောက်ခံတာဖြစ်ပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်မှာအရေးပါလာတဲ့ငါးဖန်လုပ်ငန်းအပါအဝင်အဖိုးတန်တဘာဝအရင်းမြစ်တွေအများကြီးရှိနေသလိုပင်လယ်ကူးသင်းမောတွေဖြတ်တန်းသွားလာဖို့အဓိကကြတဲ့ရေချောင်းနယ်မြေလည်းဖြစ်ပါတယ်။အဲ့ဒီရေချောင်းလမ်းကနေကမ္ဘာကုန်စည်အလုံးရဲ့တစ်ဝက်လောက်ဖြတ်တန်းခုန်မောင်းကြပါတယ်။ဒါကြောင့်အငင်းပွားနေတဲ့တိုင်းပြည်တွေအနေနဲ့အဲ့ဒီဒေသတွင်းလွတ်လပ်စွာရေချောင်းသွားလာမှုနဲ့လေချောင်းပြတ်တိုက်မှုဆိုင်ရာဥပဒေသားတွေကိုထိမ့်သိမ်းလိုက်နာဖို့ဥပဒေကြောင်းအရတရားဝင်ကုန်ကူးတန်းရောင်းဝယ်မှုတွေကိုပိတ်ပင်တားဆီးခြင်းမပြုမိဖို့နိုင်ငံတကာဥပဒေကိုလေးစားလိုက်နာဖို့နဲ့အငင်းပွားမှုတွေကိုငြိမ်းငြိမ်းချမ်းချမ်းဖြေရှင်းဖို့စတာတွေကိုအမေရိကန်ပြည်ထောင်စုကအခိုင်အမာတိုက်တွန်းနေတာဖြစ်ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းထမှန်အသိပေးအပ်ပါတယ်ရှင်အခုဒီမနေ့ထုတ်လွှင့်တဲ့ VOA အစီအစဉ်တွေပြီးဆုံးပါတော့မယ်ကြံရှိနေတဲ့အချိန်အတွင်းမှာတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါမယ်ရှင
်American Thamara Barack Obama ကသူ့ရဲ့2016ခုနှစ်လုပ်ငန်းစဉ်တွေအောင်မြင်ရေးအတွက်အစွမ်းကုန်လှုပ်ဆောင်သွားမှာဖြစ်ပြီးမှိမ့်မိန်ကြံရစ်ခဲ့တာမျိုးမရှိဘဲအကုန်လှုပ်ဆောင်မယ်လို့ကတိပြုရင်းသူ့ရဲ့သမ္မတတန်းနောက်ဆုံးနှစ်အတွက်လှုပ်ဆောင်မယ်အခြေခံလုပ်ငန်းစဉ်တွေကိုချပြခဲ့ပါတယ်။နှစ်ကုန်ချိန်မှာပြုလုပ်တဲ့အကြောင်းအရာအများပြားပါဝင်တဲ့ဒီသတင်းစာရှင်းလင်းပွဲမှာသမ္မတကသူ့အစိုးရအဖွဲ့အကြီးမားတဲ့အောင်မြင်မှုတွေကိုပြောကြားခဲ့တာပါ။ဒီထဲမှာအီရန်နဲ့ကျူဘာနိုင်ငံတွေနဲ့တန်တမာဆက်ဆံရေးကမ္ဘာရာသီဥတုဆိုင်ရာအာရှပစိဖိတ်ဒေသကုန်သွယ်ရေးသဘောတူညီချက်လိင်တူထိမ်းမြှောက်ခွင့်ဥပဒေပညာရေးဆိုင်ရာဥပဒေတွေကိုလွှတ်တော်ကပြန်လည်ပြင်ဆင်ရေးဆွဲတာတွေပါဝင်ပါတယ်။ဒါပေမဲ့စိန်ခေါ်မှုအများပြားကျန်နေဆဲဖြစ်ပြီးအဓိကတစ်ခုက ISIS အဖွဲ့ရဲ့ချင်းချောက်မှုတွေတိုးလာနေတာဖြစ်တယ်လို့ဆိုပါတယ်။စီးရီးယားဆူရနဲ့တိုက်ခိုက်ကြကုလသမဂ္ဂဂျာဝန်ဆစ်ဆက်ပြီးတဲ့ဆွေးနွေးမှုတွေဆက်ဖို့တရင်ပတ်နေငယ်လို့မှာပဲစီးရီးယားပြည်တွင်းဆက်ဆုံးသက်နိုင်မဲ့နိုင်ငံရေးအတွင်းကူးပြောင်းမှုအဆိုပြုချက်တခုကိုတောက်ကြံတွေကနယူးယောက်မှာနိုင်ငံပေါင်း20ကအဆင့်မြင့်အရာရှိတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံမှာအသက်23နှစ်အရွယ်အကြောင်းသူတွေကိုမရင်းချင်တဲ့သူတွေကအသက်ငယ်ဆုံးမရင်းသမားကိုတောက်ကြံနေမှာဒေးလီတရားကြွတ်တော်ကလွှတ်ပေးလိုက်ပါပြီ။ပြည်မှုကျူးလွန်စင်ကဆယ်ကျော်တက်အရွယ်သားရှိသေးတဲ့ဒီဂျင်တာကိုတင်းင်းတွင်နေမှာလွှတ်ပေးနေတာပါ။ဒီလိုလွှတ်ပေးလိုက်တဲ့အတွက်ပြင်းထန်တဲ့ပြစ်ဒဏ်ပေးတယ်လို့ထင်မြင်သူတွေကဒေါသတွေဖြစ်ခဲ့ကြပါလိမ့်။ဗြိတိန်နိုင်ငံမှာနောက်ဆုံးကျန်တဲ့ကြောင်မီသွေးရင်းကိုတောက်ကြံနေမှာပိတ်ပစ်လိုက်တဲ့အတွက်ကြောင်မီသွေးတွင်းတူလုပ်သား450လောက်လုံလည်မဲ့ဖြစ်သွားပြီမဲ့ကြောင်မီသွေးလုပ်ငန်းရပ်ဆိုင်တော့မှာဖြစ်ပါတယ်။ Star Wars Jedi ဆစ်ပွဲရုပ်ရှင်နောက်ဆုံးဇာတ်ကားဖြစ်တဲ့ The Force Awakens ဆိုဒီကနေ့မှာပဲပြောရှင်ဝဲရေခန်းနောက်ရင်းနဲ့စပြီးတော့ယုံနေနေပြီဖြစ်ပါတယ
်။တည်င်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကမနန်နဲ့ချမ်းဖြစ်ပြီးအင်ဂျင်နီယာကတော့ Aiden Kuru ဖြစ်ပါတယ်။ VOA စနေနေ့မနေ့အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။စနေနေ့ညနေခင်းအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိ line to meter 16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောရရှင်အများအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.